တော်ပြုံးလာရဲ့နောက်ဆက်တွဲဆိုးကျိုးတွေတဲ့မြเจ้าနေတင်ကောမြစ်လဲမှာတောင်ထွန်းမြည်စည်းကြောင်ပြောင်းလာရင်းလဲပါပြီးတောင်မှမှမခုတ်နိုင်တဲ့တဲ့မုတ်ပြတ်တာနဲ့မြစ်မှာပေါင်ပိုထွန်းရတယ်လို့ပြောတတ်ကြပါတယ်ပြောရရင်မြစ်ပေါင်ထွန်းလာကခဏတစ်ပိုင်းမြစ်ထဲကကြောက်ထုတ်သဲဆုတ်သဲတူသဲကျုံတာကကဏ္ဍတစ်ပိုင်းဖြစ်ပါလေ။တောင်မှမှန်ခုတ်ပေးတာမြစ်ကြောင်ထိမ့်သိမ့်တာဖြစ်ပေမဲ့တောင်တူးတာမျိုးမဟုတ်ဘဲမြစ်သဲမြစ်ကြောက်တွေတည်ရလွန်အတိုင်းဆမဲ့ထုတ်ယူနေတာဟာသဘာဝဟန်ချက်ပြက်တဲ့ပြဿနာတစ်ခုဖြစ်ပါလေ။မြစ်ထဲကမှသာမဟုတ်ဘဲဆုတ်လို့ရေးအတွက်ရနိုင်သမျှနေရာကတူးယူဆုတ်ယူနေတဲ့သဲဟာကမ္ဘာမှာလူသုံးအများဆုံးသဘာဝသင်ရန်ဇာတတစ်ခုဖြစ်ပြီးတနည်းကိုသဲတန်ချိန်ဘီလီယံ40ကျော်သုံးနေတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဆက်မှုလုပ်ငန်းသုံးသဲဖန်ချက်မှန်ချက်လုပ်ရမှာသုံးတဲ့သဲကွန်ပျူတာချစ်လုပ်ရမှာသုံးတဲ့သဲဓာတ်သွေးကြောက်ကကြီးသွေးကြောက်လုပ်တဲ့သဲအိုးလုပ်တဲ့သဲစတဲ့သဲပုံဝင်မှုအမျိုးမျိုးကတက္ကနသဘာဝတတုရိုင်းနေပါတဲ့ heavy sand အလေးစီးသဲတမိုးကြီးတာကတက္ကနဖြစ်ပြီးကဘာရရကဆော့လို့ရေလုပ်ငန်းတွေမှာသုံးတဲ့သဲကကဏ္ဍတရဖြစ်ပါတယ်။သဲနဲ့လုတ်တဲ့အုတ်ခဲဟာရွှေနဲ့လုတ်တဲ့အုတ်ထက်ပိုခိုင်တဲ့အပြင်အလေးတံလဲခနိုင်လို့ဆော့လို့ရေလုပ်ငန်းမှာသုံးဝင်ပြီးအင်္ဂရီလုပ်ငန်းဘီလက်မြေလုပ်ငန်းတွေမှာလဲသဲအမြောက်များသုံးပါတယ်။သဲတုလက်မ20ရှိရင်အမျက်ဆောင်ဖောက်တဲ့ဒဏ်တော့မခံနိုင်ပဲရိုးရိုးကြည်စံကိုတားဆီးနိုင်လို့ရွှေရှင်တွေတဲ့တွေ့ရတယ်လို့စစ်မြေပြင်မှာသဲဥတွေချကြည်စံကာနိုင်ပြီးဆူနာမီလိုင်းဒဏ်တော့မတတ်နိုင်ပဲမြစ်ရဲ့ကြီးတဲ့အခါသိအချပြီးရေရှမ်းနာကိုတားနိုင်ပါလေမြစ်တွေဟာသဘာဝအလျောက်မိုးရသည်နဲ့မြစ်ဖြားခံရဒေသကနှင်းတူအရေးပြောချိန်မှာရေကြီးလေရှိပြီးဒီမြစ်ချောင်းတွေကိုအမိပြုတ်လို့လူသားတွေအသက်မွေးဝမ်းကြောင်းလွတ်ကြတာမို့ဒီမြစ်တွေသဘာဝမပြတ်ဖို့လိုပေမဲ့ချင်းရင်းမြစ်ထဲကမြစ်သဲမြစ်ကြောက်တွေကိုလုပ်ငန်းရှင်တွေစုပ်ယူနေတဲ့အတွက်ကဘာပြိုရတာကိုစကိုင်းတိုင်းပုတ္တလင်မြို့နယ်ကွန်းကြံရွာသားတယောက်ရင်ဖွင့်နာကို DVB ရုပ်သံမှာထုတ်လွှင့်သွားတာကတော့
ရေကအောက်ကအမာခံရှိတယ်အဲ့ဒီအမာခံကိုဆုတ်လိုက်လို့ရှိရင်ဘေးရမြေတွေကကျော့ပြီးတော့ကမ္ဘာတို့ပြတ်နိုင်တယ်ပြတ်နိုင်တော့ကိုပြတ်ကိုပြတ်မှာဒီပုံကမ္ဘာတွေပုံပြတ်လာ
ဒါဟာမြေရိုးမှာရှိတဲ့ရွာတရွာတွေကကျုံရတာဖြစ်ပြီးမြစ်သဲမြစ်ကြောက်ဆုတ်တဲ့လုပ်ငန်းနှုတ်ကွယ်မှာတငါလုပ်ငန်းမှာထိခိုက်ရပါတယ်ဒီလိုမြစ်ထဲကသဲတွေဆုတ်ယူရုံမကပင်လယ်တောင်ကမ်းနဲ့ပင်လယ်ကသဲတွေပါကျုံယူပြီးဆက်လို့ရေလုပ်ငန်းပြင်လူလုံကျုံတွေတက်ပါသုံးနေတာမို့sand mining ဆိုတော့သဲတူးတဲ့လုပ်ငန်းဟာလူတွေအရင်ကကြားဘူးကျင်မှကြားဘူးမဲ့ပေါ်ဝင်းကျင်ရေးရကပပြဿနာတရားလို့ပြောလာပါတယ်မြစ်ချမ်းကသဲတွေဆုတ်ယူတာဟာရေအောက်မှာကျဆားတဲ့တရဝါရီနဲ့သက်ရှိဇီဝတွေပျက်စီးပြီးသဲတွေဖုန်နေထရင်လူတွေအသက်ရှူမဝတယ်လို့မြစ်ထဲချောင်းထဲသဲတွေအလိမ့်လိုက်တက်လာတဲ့အခါငါးတွေအသက်ရှူကျက်ရပါတယ်ဒါဒီမကနေရောင်ပါရေထဲထိုးဖောက်မကျနိုင်တော့တဲ့အတွက်ရေအောက်ကအပင်တွေနေရောင်မရဖြစ်သွားရပါတယ်မြစ်သဲမြစ်ကြောင်နဲ့မြစ်ချမ်းကအရာဝတ္ထုတွေဖျက်ရှားခံရတဲ့အခါလန်သရာတွေလည်းမကြန့်ခိုင်နိုင်တော့ပါဘူးဒီအတွက်ပဲထိုင်ဝမ်မှာ2000ပြည့်နှစ်ကမြစ်ကူးသရာတစ်စင်းပြိုခဲ့ပြီးအိန္ဒိယမှာ2016တုန်းကသရာတစ်စင်းပြိုကျလို့လူ26ယောက်သေဆုံးရပါတယ်ဒါဟာမြစ်သဲတွေဆုပ်ယူတဲ့အတွက်သရာပြိုတာလို့အများကခန့်မှန်းသုံးသပ်ကြပေမဲ့အိန္ဒိယအစိုးရကညင်ပါတယ်မြကန်းတွေကသဲတူးတာကမြစ်ထဲကသဲဆုပ်ယူတဲ့လောက်မပြည့်စည်ပေမဲ့ရေစီးကြောင်ပြောင်းနိုင်တာမို့မြစ်ဆန်နဲ့ဆာမွန်လိုငါးတွေလမ်းကြောင်းပျောက်ရတဲ့နမူနာတွေလည်းရှိပါတယ်။ဒီလိုမြစ်တွေတဲကသဲတွေထုတ်ယူရင်းကုန်လွတ်လွတ်ဖြစ်လာတဲ့အခါသဲမုတ်ဆိုးတွေဟာပင်လယ်တွေပဲလှည့်သွားပါတယ်။ဗြိတိန်နိုင်ငံမှာဆိုရင်တနိုင်ငံလုံးမှာရှိတဲ့သဲငါးပုံတစ်ပုံကသမုတ်တရားကနေရယူတာလို့ပြောပါတယ်။ဒီလိုမြစ်တွေပင်လယ်တောင်ကမ်းတွေပင်လယ်တဲကသဲတွေထုတ်ယူနေရာတွေကိုပတ်ဝန်းကျင်ရေးရာဆောင်းမရှင်သွေးစကိုင်းရှုမြင်တာကတော့
ဘာပေါ့မလဲမထိခိုက်ဘူးဆိုရင်တော့စိတ်ပြေသနာမရှိဘူးဒါပေမဲ့သဲတွေကိုကမ်းခြေတွေကနေထုတ်တယ်မြစ်အောက်ကျမ်းမြေတွေကနေအလွန်ကျုံထုတ်တဲ့အတွက်ကြောင့်မို့လို့ကဘာပြိုတာကြီးပိုဖြစ်လာရင်တော့မြစ်ကျမ်းပြင်မှာပေါ့သဲတွေနေသွားတဲ့အတွက်အများကြီးထိခိုက်တယ်နောက်စိုက်ပျိုးမြေတွေကိုစွမ်းခံချီတွေပေါ့နော်တိုးတဲ့ကိစ္စတွေဖြစ်လာတယ်အထူးသဖြင့်ကြောက်ရွံ့ဖို့ထိတ်လန့်ဖို့ကောင်းသောကိစ္စကတော့ကဘာပြူတဲ့ကိစ္စပဲပေါ့။ဆဲရောက်လို့ရတဲ့အကျိုးမြတ်ကတော့တေးချာတာကဒီတင်းတင်းပါးကြီးတိုင်းရပဲဖြစ်ဖြစ်အရာဝေးတိုင်းရပဲဖြစ်ဖြစ်ဒီသက်ခံတွေကခံမရမှာမဟုတ်ဘူးလေ။ဒါပေမဲ့ချစ်လာတဲ့စိုးကျိုးကြီးအပြစ်တွေကိုကြတော့ဒီဒေသခံတွေကနေခံလာတယ်။နောက်တစ်ခုကတော့သူ့ရေတနာပြေးမှုတွေကရှင်ကပေါ်ပေါ်များများဖမ်းလို့ရတဲ့ငါးမျိုးစိတ်တွေပေါ့။အဲ့ဒါတွေကတော်တော်ယောနေလာတယ်ဆိုတဲ့အချက်ကိုလည်းတွေ့လာတယ်။
မ မြန်မာနိုင်ငံမှာတော့ဦးသိန်းစိန်အစိုးရလက်ထက်2023 February 16ရက်နေ့မှာပို့ဆောင်ရေးဝန်ကြီးဌာနရေးအရင်းမြစ်နဲ့မြေချောင်းများဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကနေသဲဆုပ်သဲတူသဲကျုံနဲ့မြေကျောက်ထုတ်တာတွေနဲ့ဆိုင်တဲ့စီကံချက်တွေထုတ်ပြန်ထားပါတယ်။စီကံသတ်မှတ်ချက်အတိုင်းလိုက်နာရင်ကောင်းတဲ့အလွန်ဖြစ်ပေမဲ့အချုပ်တန်းဆရာဖေပြောသလိုစီးပေါက်လို့ထိပြောက်ရတဲ့မြန်မာနိုင်ငံဟာဘယ်လိုစီကံဘယ်လိုဥပဒေမျိုးဖြစ်ဖြစ်တချို့ကလွတ်အောင်ရှုံတက်ကွင်းတက်လွတ်တက်ကိန်းတက်တာမို့ဘုတလေမျိုးနဲ့ကွန်းကြံရွာကဖြစ်ရမျိုးတွေလည်းရှိနေတာပါ
မော်တော်ဘဝအကြောင်းစုတ်တဲ့ရတွေကိုသွားပြောတဲ့ခါကျတော့မော်ဝမျိုးနဲ့တော့လိုင်းတင်လုတ်တယ်လို့ပြောတယ်လိုင်းတင်လုတ်တယ်ဆိုရင်အဲ့လိုင်းတင်ကိုကျွန်တော်တို့ကိုပြပေးပါမပြနိုင်ဘဲနဲ့ဘာလို့ကျွန်တော်တို့ကိုတထေးနေနဲ့ခြောက်တာလဲ
အင်ဒိုနီးရှားလိုကမ္ဘောဒီးယားလိုနိုင်ငံတွေမှာတော့သဲရီမတန်တဆတူးနေတဲ့ကိစ္စကိုလူထုကအကြီးအကျယ်ဆက်ညင်လှုပ်ရှားတဲ့အတွက်စင်ကာပူကိုသဲတင်ပို့ရောင်းချတာရပ်ဆိုင်းလိုက်ပြီမဲ့မြန်မာနိုင်ငံကတော့ကမ္ဘာသဲမုတ်ဆိုးစင်ကာပူနိုင်ငံကိုမပြတ်မကွက်ရောင်းချပါတယ်မြန်မာအင်းဒီချင်းအိန္ဒိယနိုင်ငံကတော့မြန်မာနိုင်ငံလိုပဲသဲတူးသဲဆုပ်လုပ်ငန်းဆိုင်ရာကန့်သတ်ချက်တွေရှိပေမဲ့သဲမောင်ခိုလုပ်ငန်းကြီးထွားနေတာ open secret ဆိုတဲ့တလောကလုံးမသိခြင်းမှအဆုံးလျှို့ဝှက်ချက်ပါပဲလို့ဆိုပါတယ်။အိန္ဒိယမှာလည်းအင်ဒိုနီးရှားလိုသဲတူးလုပ်ငန်းကိုဆန့်ကျင်သူတွေရှိပြီးအမတားမှတက်ကြွသူဆိုရင်အိန္ဒိယကသဲမာဖီးယားဂိုင်းကအရှင်မထားပါဘူး။အဲ့ဒီသဲမောင်ခိုလုပ်ငန်းအကြီးကျယ်လုပ်သူတွေဟာဘုံဘေမြို့ကဆက်လွေလုပ်ငန်းကြီးတွေကိုလည်းလဝက်ကြီးအုပ်ထားသူတွေဖြစ်နေတယ်လို့သတင်းတွေကဖော်ပြပါတယ်ရှင်။